မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာလေးလမပြည့်ခင်မှာပဲဥယျာဉ်ဆန့်ခွာထွက်ပြရသူကတိုင်းနယ်ချီရှိလာနေပြီးတောတောင်တွေထဲပုံအောင်နေရသူလည်းတိုးလာနေပါတယ်။တနေ့တခြားပိုဆိုးလာနေတဲ့လူသားချင်းစာနာမှုဆန်ရအခြေအနေကြောင့်ကုလသမဂ္ဂအပါအဝင်အထောက်ကူပေးရေးအဖွဲ့တွေကအကူအညီတွေပေးဖို့အတွက်ကြိုးစားနေကြပါတယ်။ဒီထဲမှာအရေးအကြီးဆုံးဖြစ်တဲ့စာနာရိတ်ကပြဿနာကိုဖြေရှင်းနိုင်ဖို့ပေးလေရှိတဲ့MRE လို့ခေါ်တဲ့ချက်ပြုတ်ရှာမလို့တဲ့အသင့်စားနိုင်တဲ့ရိတ်ခါထုတ်တွေအကြောင်း American စစ်တပ်တဘာဝဝန်ချင်ကျန်းမာရေးဆိုင်ရာအကြီးအကဲတူဖြစ်တဲ့ Engineer ဦးသူရအောင်ကပြောပြနေတာ
။အစားတော့ဟိုမီးမွေးစရာမလို့ပဲနဲ့ဟို Flameless Russian ပေါ့နော်။ဟို American စစ်တပ်ထဲမှာတော့ MRE လို့ခေါ်တယ်a meal ready to eat ပေါ့အဲ့ဒါဒီမျိုးလေးတွေခြာပေးတတ်တယ်အဲ့ဒီဟာလေးကသူကဟိုဒီတိုင်းပဲဖောက်စားလိုက်ရုံပဲရေခဲတဲ့တည်းလဲစားတော့ထဲစီရမလို့ဘူးနည်းနည်း advance ဖြစ်ပါတယ် MRE ဘက်ကဒီမှာလဲဈေးကြီးပါတယ်ဒါပေမဲ့ UN တို့ဘာလို့ကလုတ်ပြီဆိုရင်တော့ American စစ်သားကိုပေးတဲ့ Russian မျိုးပဲဖြစ်ဖြစ်ခုနပြောတဲ့ displaced civilian တွေကိုပေးတဲ့ဟာမျိုးပဲဖြစ်ဖြစ်ဒါမျိုးကူတတ်တယ်ပေါ့နော်ခြားနိုင်ငံတွေရဲ့ example အရာပေါ့
ကျွန်တော်အစားတော့တယ်ကိုဒီလိုမျိုးဒီနိုင်ငံတကာအကူအညီတွေပေးတဲ့အခါမှာမီးမလိုဘဲနဲ့ချက်ပြုတ်လို့ရတယ်ဆိုတာဘယ်လိုမျိုးလဲပြောပြပေးပါ။အ
ာဟုတ်ကဲ့မီးမလိုဘူးဆိုတာကတော့အပူဓာတ်တစ်ခုရတာပေါ့နော်ကမ်မီကယ်နီးပေါ့ဓာတုဗေဒနီးပေါ့။ဒါပေမဲ့ရေခဲတဲ့ထည့်စရာမျိုးတော့အစားတော့ကိုဘလို့အပူပေးလဲဆိုတော့အဲ့ထဲမှာမက်ဂနီဆီယမ်ပေါ်ဒါဆိုတဲ့ဟိုရေနဲ့ထိလိုက်ရင်ပူဓာတ်တဲ့ဟိုအိတ်ကလေးပါပြီးသားပေါ့နော်မက်ဂနီဆီယမ်အမှုန်လေးတွေဒီအထုပ်ကလေးတွေမှာပါတယ်ပေါ့နော်အဲ့ဒါကိုရေနဲ့ထိလိုက်တဲ့အခါမှာမက်ဂနီဆီယမ်ပေါ်ဒါရေနဲ့ထိရင် reactive ဖြစ်သွားပြီးတော့အပူဓာတ်တွေထွက်လာတာပေါ့အဲ့အပူကကွနချက်ပြီးသားချက်ပြီးသားဆိုပေမဲ့ရေခဲတစ်တာလဲတော့ထဲစရာမလိုဘူးအဲ့ဒီအစားတောက်ကိုကတ်လိုက်တဲ့အခါမှာသူကပူသွားပြီးတော့အဲ့ဒါစားလို့ရတယ် science အခြေခံပြီးပြောရရင်ဒီ MRE ကိုကျွန်တော်တရောက်ပဲပို့ပြီးထူကြတဲ့ပြောရမယ်ကျွန်တော်ကျောင်းတက်ခဲ့တာ Upstate New York မှာ Rochester Institute of Technology လို့ခေါ်တယ်ခင်ဗျအဲ့ဒီကျောင်းမှာတက်တုန်းကကျွန်တော်ရဲ့ဆရာကဟိုအိန္ဒိယဆရာသူကကျွန်တော်တို့ Mechanical Engineer မှာ Heat Transfer ဆိုသင်ပေးတယ်အဲ့ဒီမှာသူကဘာကိုတီထွင်လိုက်လဲဆိုတော့ဒီ Magnesium Powder ကိုရေနဲ့ထိတဲ့အခါမှာ Heat အပူထွက်သွားတယ်ဆိုတာကိုသိတယ်အဲ့ဒီ Meal Ready to Eatဒီအထည်ထဲမှာမက်ဂနီဆီယမ်ပေါင်တာလေးတွေပါတယ်။အဲ့ဒီဟာကိုသူထွင်လိုက်ပြီးတော့နယူးယောက်ကကုမ္ပဏီတကူကဒီ US military ကိုရောင်းလိုက်တာပေါ့နော်။အဲ့မှာ UN တို့ဘာလို့လဲတုံးသွားတယ်။အဲ့ဒီအမှုန်လေးတွေကဟိုရေထိရင်ပူတယ်ဆိုတော့သူက heat transfer ဆရာလည်းဖြစ်နေတော့အဲ့ဒါလေးကိုအသုံးချပြီးတော့သူကအဲ့ထဲမှာထည့်ထားတာပေါ့။ရေများများထည့်မြင်လဲပွက်ပွက်ဆူသွားတယ်။ရေလေးနည်းနည်းလေးထည့်မက်ဂနီဆီယမ်ရေနဲ့ထိပြီးဆိုတာနဲ့ပူသွားတော့ခုနချက်ပြီးသားအစားတောက်ကလေးတွေကိုကတ်လိုက်ရင်ဟိုပေါ့ပူပူနွေးနွေးစားရတယ်မီးခိုးငွေလည်းမလိုဘူးမီးခိုးကိုဥမာအပြင်ကလူမြင်နေတာရန်သူမြင်တာမျိုးတို့မီးမွေးဖို့တို့မလိုတော့ဘူးပေါ့နော်အဲ့တော့ဟိုတနေ့တူဝါထင်းခွေတာတို့ကနချက်တာတို့ဓမရေငဲ့တာအဲ့အစ်စင်တွေကြော်သွားတာပေါ့အဲ့အတွက်အချိန်နေတော့အများကြီးဟိုကဖြစ်တာပေါ့တိတ်တိတ်တော့ဈေးကြီးပါတယ်ဒါပေမဲ့ဟို UN တို့ဘာလို့တုံးနေဆိုတာအဲ့လိုမျိုး meal ready to eat ဒါမှမဟုတ် flameless ration တွေကိုအသုံးချတယ်ပေါ့ပေးတယ်ပေါ့
ဒီဆိုတော့ဒီအထုပ်တွေကိုဖောက်ပြီးစားတဲ့နေကိုလည်းပြောပြပေးပါဦ
းအဲ့ဒါကိုဖောက်စားနေ instruction လေးတွေတချို့ YouTube မှာတော့ရှိပါတယ်ဒါလေးနဲ့ခွဲရေလေးကိုနည်းနည်းထည့်ပြီးတော့ခုနအစားတောက်ကိုဘေးမှာကတ်ထည့်လိုက်5မိနစ်လောက်ကြာတဲ့အခါမှာချက်ပြီးသားအစားတောက်ကမပူမအေးဖြစ်နေတဲ့ဟာရေပူနဲ့ထိပ်ပြီးပူသွားပြီးတော့အဲ့ဒါစားတုံးဆောင်လို့ရပါတယ်ဒီမှာတော့အကုန်လုံးစစ်ပြီးသားပါအဲ့လိုစားရင် food poisoning မဖြစ်ဖို့လို့ဘာလို့အကုန်လုံးစစ်ပြီးသားပေါ့နော်ဟိုတဲ့အိတ်နဲ့တဲ့အိတ်နဲ့လည်းမတူပါဘူးဟိုဒီဒီအိတ်ထဲမှာဝတ်သားစားစားပါမယ်လိုပဲအိတ်ထဲမှာအမဲသားစားစားပါမယ်အဲဥမာဆိုကြပါဆိုကျွန်တော်တို့လူတွေဝေမျှတဲ့အခါမှာတချို့ကအသားမစားဘူး vegetarian ပါမယ်တချို့ကကြတော့ဝတ်သားမစားဘူးအဲ့လိုဆိုရင်ဒီအစားတောက်တွေရေးထားပါတယ် menu မျိုးစုံရှိပါတယ
်ဆိုတော့ဒီအထုပ်တစ်ထုပ်ထဲမှာဘာတွေပါတတ်ပါလဲဆိုတော့လည်းဒီအပူပေးတဲ့ဟာအနေအသားတွေအပြင်ပေါ့နော်
main meal အနေနဲ့အသားပေါ့ဒီနိုင်ငံမှာစား main meal နဲ့အသားပေါက်ကိုအနှစ်နဲ့ချက်ထားတာလည်းဖြစ်ချင်းဖြစ်မယ်စပဂက်တီလိုမျိုးရောထားတာလည်းဖြစ်ချင်းဖြစ်မယ်ဒါမှမဟုတ်အသားတုံးကြီးကိုပဲလို့ဟိုအမဲသားกินလိုမျိုးပေါ့နော်အဲ့ဒါกินပြီးသားကိုထည့်ထားတာလည်းဖြစ်ချင်းဖြစ်မယ်အဲ့ main meal တစ်ခုပါမယ်ပြီးရင်ဘေးက side dish ပေါ့ vegetable အပြုတ်လို့ပါလို့ အဲ့လိုမျိုးပါမယ်နောက်အထဲမှာတော့ဟို PK လေးလည်းပါမယ် PK ကတော့ရိုးရိုး PK လို့ထင်ပေမဲ့တချို့ PK ကြတော့သူကဝင်းချုပ်အောင်လုပ်ထားတာကိလမ်းလျှောက်တဲ့ကောင်ကဒီဟိုသွားတည်သွားနေတော့ဝင်းဝင်းရှောမှကြောက်လို့ပေါ့နော်။နောက်မြစ်လေးတွေအိမ်သာသုံးဆက်ကူလေးတွေပါတယ်။နောက်ထဲထဲမှာတခြားဟိုကန်ဒီစနက်ကလေးတွေပါတယ်ပါတာပေါ့။အဲ့ဒီအာတထုပ်မှာဟိုစစ်သားအတွက်ထုတ်ထားရဲဆိုရင်တော့3000ကယ်လိုရီလောက်ရှိတယ်။ဟို3000ကယ်လိုရီ3ချိန်လောက်စားလို့ကတော့ကယ်လိုရီအများများမှာပေါ့။ဒါပေမဲ့စစ်သားကတော့ expected ရှောက်သွားနေတဲ့ချွေးတွေထွက်နေတဲ့ကယ်လိုရီထုတ်တယ်ဆိုပြီးတော့ထားတာပေါ့။ဒါပေမဲ့ UN ကဟာကြတော့အဲ့လောက်မများအောင်1200 1600လောက်ပေါ့နော်။ကယ်လိုရီ caloric intake ပေါ့မူတည်ပြီးတော့သူကသူတို့ဝေမျှတဲ့လူပေါ့ menu ပေါ့ကြည့်ပြီးပေးလိုက်တာပေါ့။အစားတော့ဟို shortage ဖြစ်မှုတွေကလည်းဟိုလူများလာတာနဲ့အများသဘောပေါက်ပါတယ်အဲဒါပေမဲ့ဟိုအစားလည်းမစားဘဲနေလို့မရတဲ့အခါမှာဟိုအစားတော့ကိုဟိုပေါ့မရွေးလည်းမရွေးဘဲနဲ့ဟိုပေါ့မစားဘဲလည်းမနေဘဲနဲ့အစားတော့ကိုအတိညာဉ်လေးနဲ့ရှင်ပြီးစားရမှာပေါ့နော
်ဥတူရအောင်ပါဒုတိယကမ္ဘာစစ်ကာလအထိအစားတော့တွေကိုတင်းဘူးတွေနဲ့ထည့်ပြီးရရှင်ပေးလေရှိပေမဲ့ဒါဟာတောတောင်တွေထဲသွားနေရသူတွေအတွက်လိုအပ်တဲ့အာဟာရပြည့်အောင်မပေးနိုင်ပါဘူး။ဒါကြောင့်အမေရိကန်ကာကွယ်ရေးဌာနက1963ခုနှစ်မှာ MRE ကိုတီထွင်ခဲ့တာဖြစ်ပြီးအခုချိန်မှာတော့တောတောင်တွေထဲခိုလုံနေရသူတွေအတွက်အာဟာရမချို့တဲ့အောင်အဓိကစီမံထားတဲ့ရိခာဒုတ်တွေရနေပြီဆိုတော့ကိုပြောကြားရင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်ပါ။